မင်္ဂလာပါခင်ဗျာအင်ကာနီညာပိုင်းတဲ့လီလိုက်အစီအစဉ်ကနေပြီးတော့ကျူးဇူးပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမြန်မာနိုင်ငံမှာဖြစ်နေတဲ့နေဆက်ဒေသတခြားမှာဖြစ်နေတဲ့ဒီပြည်တွင်းစစ်တီးရဲ့ဂီးရဲ့တန်းသာဒုက္ခတွေရဲ့အခြေအနေပါအခုဆိုလို့ရှိရင်ကချင်စစ်တကြောပြန်ဖြစ်နေတာရှင်းနေပြီချိန်မှာပဲရခိုင်မှာလည်းတိုက်ပွဲတွေကပြင်းထန်နေသလိုချင်းနဲ့ရှမ်းမြောက်မှာလည်းစီးပိပခါတွေကတင်းမာနေစေရှိပါတယ်အခုလိုမျိုးတိုင်းသားဒေသတွေကတိုက်ပွဲတွေကြောင့်ဒေသခံတိုင်းရင်းသားတွေနဲ့အပြစ်မဲ့ပြည်သူတွေထိခိုက်သေးဆုံးကြရသလိုစစ်ဘေးလွတ်ရာကိုအသက်လူထွက်ပြေးနေကြရလို့ပညာရေးကျန်းမာရေးလူနေမှုဘဝတွေအားလုံးထိခိုက်ဆုံးရှုံးနေတာကဲမှုတွေရှိနေပါတယ်ဒီပေါ်မှာဒုက္ခတွေရဲ့အခြေအနေဒီပြဿနာကိုဘယ်လိုဖြေရှင်းနိုင်မလဲစားတဲ့သဘောထားအမြင်တွေကိုကျွန်တော်တို့အခုဒီညဆွေးနွေးတော့မှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပြီးလို့ဆိုပြီးကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ကချင်ဒုက္ခတွေအရေးကိစ္စတွေကိုဆောင်ရွက်ပြီးနေတဲ့ကချင် Humanitarian Consent Committee ကဒီတိခါသောဆရာတော်ဒေါက်တာကလမ်ဆမ်ဆောင်ဖြစ်ပါတယ်ခင်ဗျနောက်တူကတော့ရခိုင်မျိုးသားကွန်ရက်ကပါရခိုင်ဒုက္ခတွေရေးရဆောင်ရွက်ပြီးနေတာပါသူကတော့ဥတင်ထူအောင်ဖြစ်ပါတယ်နှစ်ဦးစလုံးလေလိုင်းပေါ်ကိုရောက်နေပါတယ်ခင်ဗျကျွန်တော်အရင်ဆုံးဆရာတော်ဒေါက်တာကလမ်ဆမ်ဆောင်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျဒေါက်တာကလမ်ဆမ်ဆောင်ကြားပါလားခင်ဗျဟုတ်ကဲ့ကျွန်တော်အရင်ဆုံးသိချင်တာကအခုဆိုရင်ကချင်ဒုက္ခတွေရဲ့စုစုပေါင်းရေတွက်ပေါ့နော်တသိန်းဝင်းကျင်လောက်ရှိနေပြီလို့ကြားရပါတယ်သူတို့ရဲ့အနေအထားတကယ်ပြောရင်ကချင်စစ်ကပြန်ဖြစ်နေရ၈နှစ်လောက်ရှိနေပြီအဲ့တော့သူတို့နေရပြန်နိုင်မယ့်အနေအထားသူတို့ရဲ့မူရင်းရွာတွေရဲ့အနေအထားသူတို့ရဲ့အနေအထားကျွန်တော်တို့ရေဘူးရလေးတူတူလေးပြောပြပါလားခင်ဗျအရေးဆုံ
းဟုတ်ကဲ့ကဲကျွန်တော်တို့အခု၈နှစ်ကာလမှာကျွန်တော်တို့ဒီ2019ကနေစပြီးမှကျွန်တော်တို့ရဲ့ဒီနေရပြန်ရေးကိုကျွန်တော်တို့ပို့ပြီးမှကျွန်တော်တို့ဒီစိုက်မမလှုပ်ဆောင်ခဲ့ပါတယ်အဲ့ဒါလှုပ်ဆောင်ရလုံဆောင်ရတဲ့အကြီးကချက်ကတော့ကျွန်တော်တို့ဒီ KIO ဥက္ကဋ္ဌရဲ့ဒီနေရပြန်ရေးကိုဦးစားပေးဆောင်ရွက်တဲ့အစီအစဉ်ရယ်နောက်ပြီးမှကျွန်တော်တို့ဒီနေဆက်ဒီနိုင်ငံဒီတရုတ်နိုင်ငံရဲ့ PR တွေများလာတာရယ်နောက်ပြီးကျွန်တော်တို့ဒီအစိုးရဘက်ကလည်းဟိုဒီပို့ပြီးမှ PR များလာတာရယ်နိုင်ငံတကာရဲ့ PR တွေကလည်းများလာတာရယ်ကြောင့်ကျွန်တော်တို့လွန်ခဲ့တဲ့ရှစ်ခွန်တီနီလောက်မှာနေရပြန်ရေးကိုကျွန်တော်တို့စဉ်းစားပေမဲ့လက်တွေ့အကောင်အထည်ပေါ်ဖို့ဒီဖက်ခင်နေတဲ့အချိန်မှာအခုဒီနေ့မှာကျွန်တော်တို့ဒီလိုဒီကြည့်ရတဲ့ကြောင့်ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ရပြန်ရေးကိုဟိုကျွန်တော်တို့ဒီဇိုင်းမမ focus ထားပြီးလုပ်ဆောင်ခဲ့ရပါတယ်ဆိုတော့ကျွန်တော်တို့ဒီလုပ်ဆောင်နေကိုကတော့ကျွန်တော်ဒီကချင်းဒီ IDB မှာအလုံးဟာကျွန်တော်ဒီဘာသာရေးကိုအခြေခံတဲ့ဒီလူကြီးဖြစ်ကြပါလေဒါကြောင့်မို့ကျွန်တော်တို့ဒီဘာသာရေးကောင်ဆယ်တွေအားလုံးပါဝင်တဲ့ KCC Kitchen Humanitarian Concern Committee ကိုကျွန်တော်လွန်ခဲ့တဲ့နှစ်လောက်ကဖွင့်ထားပေမဲ့လည်းဒီနှစ်ပဲကျွန်တော်အကောင့်ထဲပေါ်ဆောင်ရွက်နေပါတယ်ဆိုတော့ဒီ KCC အနေနဲ့ကျွန်တော်လက်ရှိကတော့ကျွန်တော်တို့ KAO နဲ့ငွေပြီးရင်ကျွန်တော် NRPC နဲ့အလွတ်တဘောတစ်ကြိမ်တရားဝင်တစ်ကြိမ်ကျွန်တော်ဒီလို၄ကြိမ်နှစ်ဦးနှစ်ဖက်နဲ့ဆွေးနွေးတိုင်ပြီးဒီမှာကျွန်တော်တို့အခုနေရပြန်ရေးကိုကျွန်တော်စတင်နေပါတယ်ဆိုတော့ကျွန်တော်အခုအားလုံးသဘောတူညီချက်အရနိုင်ငံတော်တမဒါကလည်းဖွဲ့စည်းပြလိုက်တဲ့အစိုးရဘက်ကဒီ working committee နဲ့ကျွန်တော်တို့လုပ်ခဲ့တဲ့ဒီ implementation လေးပါကျွန်တော်တစ်ခေါက်ဒီ missioner ကျွန်တော်ပြင်ပြနေအစိုးရဒီရုံးမှာကျွန်တော်ဒီ working committee ဆွေးနွေးခဲ့ပြီးပါပြီဆိုတော့ကျွန်တော်တို့အနေနဲ့ဒီလိုနှစ်ဖက်ဒီအစိုးရဒီလက်နက်ကန်အဖွဲ့အစည်းတွေရဲ့ဒီတဘောတူညီမျိုးအောက်မှာကျွန်တော်ဒီနေ့ပြန်ရေးကိုကျွန်တော်တို့ဒီစင်ပြည့်စင်ကျွန်တော်လှုပ်ဆောင်တော့ဖို့ဖြစ်ပါတယ်အားလုံးကတော့ကျွန်တော်တို့ကတော့ဒီနိုင်ငံတကာဒီ IDP return principle မှာကျွန်တော်ကဟိုအခြေခံသွားပြီးမှလှုပ်ဆောင်မှာဖြစ်ပါတယ်ဆိုတော့ကိုပြောပြပါတယ်
ဟုတ်ကဲ့ကျွန်တော်အဲ့မှာမေးချင်တာကခုနကနေ့ပြန်ရေးစလုပ်နေပြီဆိုတော့အခု၈နှစ်လောက်နေရက်နဲ့ခွဲသွားပြီးတော့နေကြတဲ့ဒုက္ခတွေသူတို့နေရက်ပြန်ရေးကိစ္စမှာတကယ်တမ်း challenge တွေပေါ့နော်အများကြီးကြုံအောင်ပါပါဘာလို့ဒီနေရာမှာပြန်အသားကျဖို့ဒီသူတို့ရဲ့ဒီပုံမှန်လုပ်ငန်းတွေပြန်လည်ပတ်နိုင်ဖို့ပြောမစလို့ရှိရင်အဲ့ဒါတွေကတော့အဆင်သင့်ဖြစ်နေပြီလား
ဟုတ်တယ်အဲ့ဒါကြောင့်မို့ကျွန်တော်တို့ကဒီလိုနေရက်ပြန်ရေးမှာ၈နှစ်ကာလကျွန်တော်တို့ဒီ old တွေနေရက်ဒေတာကိုစုံခွာတော်တဲ့လူတွေရဲ့နေရက်ပြန်ရေးမှာကျွန်တော်ဒီ international ရဲ့အထောက်အကူမပါဘဲနဲ့ကျွန်တော်ဘယ်လိုမှမဖြစ်နိုင်ပါဘူး။ဒါကြောင့်မို့ကျွန်တော်နေရပြန်ရေးမှာနိုင်ငံတကာရဲ့ဒီ IDB return ဒီ principle ကိုကျွန်တော်အဓိကကျွန်တော်ဒီအခြေခံပြီးကျွန်တော်လှုပ်ဆောင်တော့မှာဖြစ်ပါတယ်။ international ဒီ community NGO ကလည်း return မှာသူတို့ရဲ့ principle တိုင်းဒီလုံခြုံစွာပြန်နိုင်ရေးတို့ဒီ volunteer return တို့နောက်ပြီးမှဒီ ဒီဒီမိုင်းနင်းကိစ္စတို့နောက်ပြီးမှဒီကျွန်တော်တို့ဒီ human chain access ကိုနေရာတကာမှာအကန့်အသတ်မရှိလုံဆောင်သွားဖို့ကိစ္စတွေရဲ့အရာဒီကိုအားလုံးကျွန်တော်ခြုံငုံထည့်သွင်းမှကျွန်တော်လုံဆောင်သွားမှသားလေဒီနေရာပြန်နိုင်နေရာပြမဲ့သူတို့ရဲ့အနာဂတ်ကတော့ဟိုအဆင်ပြေမှာဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့ခုနကဒေါက်တာကလန်ဆန်ဆောင်ပြောလို့နိုင်ငံတကာအကူအညီလိုတယ်နိုင်ငံတကာ INGO တွေကုလသမဂ္ဂအဖွဲ့အစည်းတွေဒီအဖွဲ့အစည်းတွေကအဲ့ဒေတာထိသွာလာနိုင်ဖို့ကိုအစိုးရနဲ့သဘောတူညီချက်ကိုရထားရလားလုံခြုံသွာလာနိုင်မယ့်အနေအထားရှိပါလား
အဲမရပါဘူးအထူးသဖြင့်တော့ဒီကျွန်တော်တို့ဒီ care ကိုနေနေဆက်မှာသူတို့တွားလို့မရဘူး။ဒါပေမဲ့ကျွန်တော်တို့အခုဒီ KCC အနေနဲ့ဒီ return ကိစ္စမှာဒီ control အစိုးရဒီ control area ကလူ IDP တွေကတော့ကျွန်တော်၄တောင်နီးပါးပဲရှိတယ်။အများစုကတော့ကျွန်တော်နေဆက်တလျှောက် care control area မှာရှိတဲ့ဒီ IDP တွေဖြစ်ပါတယ်။ဒါကြောင့်မို့ကျွန်တော် KCC အနေနဲ့ဒီအစိုးရနဲ့ကျွန်တော်တို့တွေ့တဲ့အချိန်မှာနေရာပြောင်းရင်းမှာနှစ်ဖက်ပါပါတယ်။ဒါကြောင့်မို့တကယ်လို့ကျွန်တော်နေရပြန်ရေးမှာအစိုးရတဘောတူညီမှုမှာ international ရဲ့ access ကအဲ့ဒီဘယ်နေရာမဆိုရောက်အောင်တွားနိုင်ဖို့ခွင့်ပြုဖို့လိုပါတယ်ဆိုတာကျွန်တော်တို့ထည့်သွင်းပြောထားတာပြောတာပြီဖြစ်ပါတယ
်ဒီနေရာမှာအကောင့်ထဲပေါ်ရေးမှာဒီ data တွေညီညာရလည်းအရန်အရေးကြီးပါတယ်ပြောမဆိုရင် KIA ကလည်း NCA နဲ့လက်မှတ်မထိုးထားတဲ့ခါကျတော့တက်မလို့ရဲ့သဘောထားတော့ဘယ်လိုရှိလဲတက်မလို့ဘက်ကရောဒီကိစ္စမှာပူပေါင်းပါဝင်ကူညီနိုင်ပါမလား
အဲကျွန်တော် NRPC နဲ့တွေ့တဲ့အချိန်မှာတမ်တော်ဘက်ကကျွန်တော်တို့ဒီတွေ့ဆုံပြောတဲ့အချိန်မှာတမ်တော်ဘက်ကတော့ကျွန်တော်တို့အမြင်နဲ့အဲဒီ bilateral မှာအဲဖြည့်ခဲမှုရှိမယ်လို့ကျွန်တော်တို့မှန်းသပါတယ်။ဘာကြောင့်လဲဆိုတော့ဒီအခုဒီကျွန်တော်တို့ဒီဥက္ကဋ္ဌ KO ဥက္ကဋ္ဌဒီပို့ချုပ်ဘန္နာကသူဥက္ကဋ္ဌတက်တန်းစားတဲ့အချိန်ကနေစပြီးမှဒီ IDB ရဲ့ tango to designer မှာလုံဆောင်သွားတဲ့အချိန်မှာဒီလေးလအဲဒီတစ်ခက်တက်ဒီအပြစ်ခက်ရဆဲဒီနလအပြစ်ခက်ရဆဲတွေဖြစ်ပေါ်လာတာအရင်ဒီမူလဇင်းပြကအဲ့ဒါဖြစ်တယ်ဆိုတော့ KO ဘက်ကလည်းဒီ bilateral ကိုထိုးဖို့သူရှိပါတယ်ဒါပေမဲ့တစ်ခက်ကဒီအစိုးဒီ NRPC ဒီတမ်တော်ဘက်ကဒီ NC ထိုးတဲ့ဂတိကွေ DOC ကိုသူတို့ဒီ preconditionအဲဒီထဲမှာဆိုရင်တော့ကျွန်တော်တို့အနေနဲ့ဒီ KW အနေနဲ့တို့လက်မှတ်ထိုးဖို့အခက်အခဲတွေဖြစ်မယ်ဆိုတာကျွန်တော်တို့ကြိုတင်မှန်းဆရပါတယ်အဲ့ဒါကြောင့်မလို့ဟိုဒီ bilateral ကိုဒီဟိုဒီဒီ IDB ပြန်ရေးပုံမှာပဲ focus လုပ်ပြီးမှထိုးမယ်ဆိုရင်တော့ဒီနေရာပြန်ရေးကတော့အကောင့်ချက်ပေါ်နိုင်ပဲဆိုတာကျွန်တော်တို့ယုံကြည်ပါတယ
်ဟုတ်ကဲ့ဒေါက်တာကလန်ဆန်ဆောင်လီလိုင်းပေါ်မှာခဏနေပါဦးခင်ဗျာကျွန်တော်တခြားသရရှင်တွေတခြားပင်နယ်ရှင်တွေမှာ
ဒီ
ပြေကောက်ခြင်းလို့ပါကျွန်တော်အာရခိုင်မျိုးသားကွင်ရကဥတင်ထူအောင်ကိုဖိတ်ခေါ်ကြပါတယ်ခင်ဗျာဥတင်ထူအောင်ခုနကဒေါက်တာကလန်ထွန်ဆန်တို့ကချင်းချီနေနဲ့တော့ရခိုင်ချီနေရတော့ကွာမထင်တယ်ဘာလို့လဲရခိုင်မှာတော့ခုလက်ရှိကိုတိုက်ပွဲတွေဖြစ်ပြီးဒုက္ခသည်တွေကပြေးနေရတဲ့အနေထားအဲ့တော့အနေထားကဒုက္ခသည်တွေရဲ့အနေထားပေါ့နောက်ဆုံးကြုံနေရတဲ့အနေထားမှာဆိုလို့ရှိရင်ကျွန်တော်တလောကဒီရပိုင်းတွင်မှာပဲဒုက္ခသည်တွေထားတဲ့ဘုံကြောင်တောင်ကိုစစ်တပ်ကဝိုင်းတာတွေပဲကြုံနေရတော့အဲ့တော့စုစုပေါင်းဒုက္ခသည်ကဘယ်လောက်ရှိနေပြီလဲကိုတင်ထူအောင်ရခိုင်မှာအခုတိုက်ပွဲတွေကြောင့
်ဟယ်လိုဟုတ်ကဲ့အဲကချင်ဒုက္ခစိတ်ဒုက္ခတွေနေလဲရခိုင်စိတ်ဒုက္ခတွေနေလဲကြွာကြချက်ကတော့နေလဲရှိတယ်ကြ။ဘာလဲဆိုတော့ကချင်မှာ IDB တွေကိုအရင်ဆိုရရောအခုဆိုရခွင့်ပြုတယ်။နောက်ပြီးတော့ပေါ့နော်ဒီကချင်ဘာသာရေးအခအုပ်တွေမှာအာနေထိုင်ခွင့်ရှိတာပေါ့နော်ဒီလိုအခြေအနေမျိုးရှိတယ်။အခုတော့ရခိုင်မှာတော့ဟိုဒီလောက်ဟိုတနေ့ကဖြစ်ပြခဲ့တာတော့ဒါကတော့တတိယနေ့မှာလည်းအကုန်လုံးပြီးပြီးသားဖြစ်မှာပါ။ဘုံကြောင်တကြောင်ဝင်စစ်တယ်။နောက်ပြီးဝင်စစ်တဲ့ခါမှာတက်ဆိုင်ရဆရာတော်တွေကအဲ့ခွင့်ပြုချက်ကိုပေါ့နော်မရမကဆိုတဲ့ပုံစံမျိုးအတင်းအကျပ်လုပ်ယူတဲ့ပုံစံမျိုးဖြစ်လာတယ်။ဒါဘယ်လိုမှမဖြစ်တဲ့လေကိစ္စကျွန်တော်တို့မြင်တယ်ဒါတစ်ချက်အခုချိန်မှာကျွန်တော်တို့အရင်လဲကဒီပေါ့နော်ဒီဂျွန်လာဒီစိုက်ပွဲတွေဆက်ပြီးတော့ဖြစ်လာမယ်ဆိုရင်ကျွန်တော်တို့ခန့်မှန်းခဲ့တာပေါ့နော်လေ5000 6000လောက်ရှိလာမယ်လို့ကျွန်တော်တို့ခန့်မှန်းခဲ့တယ်။ဒါပေမဲ့အခုချိန်မှာကျွန်တော်တို့ခန့်မှန်းခဲ့တဲ့နေရာရောက်လာပြီပေါ့နော်စီးပင်းဆောင်ဒုက္ခတွေဥယျာဉ်စုစုပေါင်း40001650ပုံရိုက်ရှိနေပြီပေါ့နော်4000ကျော်ပြီပေါ့ဒါဟာစခန်းမှာရှိနေတဲ့ဒါတနိုင်အဲခိုင်တပင်းနယ်လုံးမှာရှိတဲ့စေပေးတဲ့ဒုက္ခတွေဥယျာဉ်ပေါ့နော်အဲ့တော့စခန်းကိုမရောက်တဲ့ပေါ့နော်စခန်းပြင်ပမှာရှိနေတဲ့စေပေးတဲ့ဒုက္ခတွေဥယျာဉ်ရှိသေးရဲ့ဒီထဲမှာ4000ကျော်ထဲမှာ18435ရောက်ပေါ့နော်အဲ့တော့နောက်တစ်ခါစခန်းထဲမှာရှိနေတဲ့စေပေးဒုက္ခတွေဆိုပြီးအခိုင်မာရှိတယ်14000နေရာတစ်ချက်ရှိရပါတော့။အဲ့လိုကိုယ်ပြရှာနာမှုတွေတော့နည်းနည်းရှိပါတယ်။အဲ့ဒါလေးတွေတော့ကျွန်တော်လည်း
ဒီစကန်ချိုကားတွေနဲ့ပတ်သက်လို့အကူအညီကဘယ်အောင်မှီခိုနေရလဲကျွန်တော်တို့တိတိကျကျနိုင်ငံတကာအကူအညီလည်းမတော်နိုင်တော့ရခိုင်ဒုက္ခတွေကိုလက်တော်အကူအညီပေးနေတာဘယ်ပုံစံမျိုးနဲ့ပေးနေရလဲ
အဲကျွန်တော်တို့ကတော့ဒီမှာရခိုင်မှာရှိတဲ့ CSO အုပ်စုတွေရဲ့နောက်ပြီးသက်ဆိုင်ရာအာပေါ့နော်မြို့ဆိုင်ရာမြို့ဆိုင်အကြောင်းပေါ့နော်သက်ဆိုင်ရာမြို့နယ်တို့ဘာလို့ရက်ကွက်တို့ပါပေါ့နော်တက်ကြွလှုပ်ရှားသူတွေရဲ့နောက်ပြီးတော့ဒီဒီတာရင်နိုင်စိတ်ဝင်စားတဲ့လူတွေကအစိုးလိုက်အခွင့်လိုက်ပေါ့နော်ဒီလိုပုံစံတိုင်းမျိုးပဲအဲကျွန်တော်တို့ဒီကုညီရေးကိုအဓိကလုပ်နေတာပေါ့နော်အဲတော့ကုညီရေးလုပ်နေတဲ့အခါမှာလည်းတို့မလိုလားတက်တာစီမှုတချို့လည်းကျင်လာတာရှိတယ်အဲတချို့နေရာတွေကြတော့လည်းဒီပေါ့နော်ကျွန်တော်ကပြောခဲ့တယ်လို့စကိုင်းပြန်လာမှရှိနေရှိနေဒုက္ခတွေရှိတယ်အဲ့ဒီနေရာဒီတော့ရောက်ခွင့်မရတာတွေအများကြီးပေါ့နော
်ဟုတ်ကဲ့အဲ့မှာကျွန်တော်တစ်ချက်မြင်ချင်တာကမြမတက်မတော်ကအမြဲဆွဲနေတာရှိပါတယ်အခုရခိုင်ဒုက္ခတွေရခိုင်ကြီးရွာတွေကိုသူတို့ပြစ်တက်ခတ်တဲ့ကိစ္စဝင်ရှာတဲ့ကိစ္စအဲ့ဒီမှာအေးရခိုင်လက်နက်ကင်ဖွဲ့ကရခိုင်ပြည်သူတွေကိုဂျားထဲမှာသူတက်ဖြောက်ပြီးတော့လှုပ်ရှားနေတယ်အဲ့ဒါရခိုင်ပြည်သူတွေကိုကာဝယ်ယူပြီးတော့လှုပ်ရှားနေတယ်ဒီလိုမျိုးဆွဆွဲတာတွေရှိပါလေခင်ဗျအဲ့တော့အဲ့ဒီအနေထားနဲ့ပတ်သက်လို့ရောဗာများပြောလို့ပါလေဒုက္ခတွေစခန်းတွေထဲမှာတကယ်ပဲအေးရခိုင်လက်နက်ကင်ဖွဲ့ကြီးရှိနေလို့လား
ကျွန်တော်ကိုယ်လည်းကြုံခဲ့ရတဲ့အခြေအနေတစ်ခုပါပဲကျွန်တော်မြောက်ဦးတိုက်ခိုက်ခံရပြီးတော့เนาะအဲမြောက်ဦးတိုက်ခိုက်ခံရပြီးနောက်တနေ့မှာပဲကျွန်တော်မြောက်ဦးကိုရောက်သွားတယ်မြောက်ဦးကိုရောက်သွားတဲ့အချိန်မှာကျွန်တော်တို့ရှိနေတဲ့ပေါ့เนาะအဲကျွန်တော်တို့ဆေးရည်ဒုက္ခတွေဆေးဆောင်စခန်းတွေကြွားတယ်မြောက်ဦးဒေသခံတွေပါတယ်ရမီရဆတွေပါတယ်အဲသွားတဲ့အခါမှာကျွန်တော်တို့သွားတဲ့အခါမှာအာပေါ့เนาะဒီလက်လက်ကြီးတွေနဲ့ပြစ်ခတ်တာကိုကျွန်တော်တို့ကိုယ်တိုင်ကြုံခဲ့ရတယ်တနေ့တနေ့မှာလည်းလည်းကြီးပြတ်ခတ်မှုပါပေါ့နော်အချိန်ရေ30ဆက်မလဲ40ဆက်မလဲရှိတယ်အဲ့တော့ကျွန်တော်တို့ဒီ budget တွေတွေလိုက်ရတယ်လေဒီလိုမျိုးရောက်ရင်ချင်းမှုကြောင့်တခုမှတော့ဒီလိုပြတ်ခတ်မှုတွေကျွန်တော်တို့ရှင်းနေတာတွေ့ကြရတယ်ကျွန်တော်တို့ဒါလက်တွေ့အခြေအနေပါမကြခင်ကလည်းကျွန်တော်တို့ဒီမှာဒီကိစ္စနဲ့ရောက်ရှိဖို့တလေရမလဲဆိုတဲ့အကြောင်းအရာလည်းဒီဒီဘိတ်တော့ဘာလို့မှရှင်းနေတာလဲကျွန်တော်တို့လုတ်ခဲ့ပြီးပြီတချို့ဟာကြီးအဲ့တော့ဒီအချက်တွေကကျွန်တော်တို့သက်ပေခံချက်တွေပေါ့နော်ဘာကြောင့်လဲဆိုတော့ဒီလိုနိုင်ငံတကာဒီတန်ဖိုးထားမဲ့ဆုံးနေပေါ့နော်ဒုတိယကမ္ဘာစစ်တည်းမှာအာစစ်ဆောင်ရတဲ့နေရာတွေကိုကျွန်တော်တို့အခုချိန်မှာတိုက်ရိုက်ခံရရတယ်အဲ့တော့ဒီဟာကိုကြည့်ချင်းအောင်ဘယ်သူကလွန်တယ်ဘယ်သူကအာလိုအပ်ချက်ရှိနေလို့ဆိုတော့အချက်ကတော့ကျွန်တော်တို့ဒါကိုဟိုသိကြချင်းလုံးကြမလိုဘဲဒီလိုကျွန်တော်တို့ကတော့ဒီလိုမြင်နေပေါ့နော်အဲ့တော့ဒီဟာဆွဆွချက်တွေကတော့ဟိုဘယ်တော့မြေကြီးအခြေအနေတွေနဲ့ကျင်းကွာနေတယ်လို့ကျွန်တော်အဓိကပြောချင်ပါတယ
်ဟုတ်ကဲ့ဒီဒုက္ခတွေနဲ့ပတ်သက်ပြီးတော့အခုကရခိုင်လူမှုဖွဲ့စည်းရေးအကူအညီပေးနေတယ်ပေါ့ရခိုင်ပြည်နယ်အစိုးရဗဟုအစိုးရပြည်သူ့ဆိုအဖြစ်ဖြစ်ပြည်သူ့ဆိုအဖြစ်ဖြစ်နောက်ပြည်နယ်ဆိုအဖြစ်ဖြစ်အစိုးရအာဏာပိုင်တွေဘက်ကဒုက္ခသည်တွေအတွက်တည်တံ့အကူအညီပေးတာမျိုးရရှိပါလား
အခုရှိတော့ဒုက္ခတော့ကျွန်တော်တို့ကုညီဘလောက်တော့ရခိုင်ပြည်နယ်အစိုးရဖြစ်ဖြစ်အောင်ပံ့ပိုးပူနေလို့ကျွန်တော်တို့မတွေ့ရဘူးနောက်တစ်ချက်ကကျွန်တော်တို့ပေါ့နော်ဒီဒီတော်ကြီးအစိုးရဝန်ကြီးတွေနဲ့လည်းကျွန်တော်ပြည်ထောင်စုဝန်ကြီးတွေနဲ့တွေ့ခဲ့တာရှိတယ်။နောက်တစ်ခါကျွန်တော်တို့နိုင်ငံတော်သမ္မတရုံးနဲ့တွေ့ခဲ့တာလည်းရှိတယ်။အဲ့တော့ဒီအခြေအနေမျိုးမှာလည်းကျွန်တော်တို့ပြောတာပေါ့နော်။ဒီဘက်ကအစိုးရဘက်ကလက်ကန်ဆောင်ရွက်မှုဟာကျွန်တော်တို့ဒီရက်သက်အဖွဲ့အစည်းတွေလက်ကန်ဆောင်ရွက်မှုလောက်တယ်မှာကျွန်တော်တို့တာမတော်တာရှိတယ်။ဟိုအဲ့လိုပြောတဲ့အခါသူကဘာပြန်ပြောလဲဆိုသူတို့အနေနဲ့ကြတော့တနိုင်ငံလုံးကိုထောက်ပံ့ရတဲ့ budget line လဲတယ်ပေါ့နော်အဲ့တော့ budget line ကိုကျွန်တော်ကတိုးလို့မရဘူးလားတချို့နေရာတွေကကျွန်တော်ပြောတာပေါ့နော်အဲ့တော့သူတို့အနေနဲ့တော့စူးစမ်းကြည့်မယ်ဆိုတဲ့ဟာလျောင်းနေတယ်ကျွန်တော်တို့ဒီလိုအခြေအနေမျိုးပေါ့နော်ကျွန်တော်တို့ကြုံခဲ့ရတယ်အဲ့တိတိယောက်ရောက်တော့ကျွန်တော်အခုချိန်ပြီတော့အစိုးရဘက်ကတိတိယောက်ပြင်နေတာတော့မတွေ့ရဘူးဟိုအစိုးရဘက်ကပြန်လဲနေရာချထားရေးကိုထောက်ဒုက္ခတွေရဲ့စာဝုန်းနေကိုတော့ကျွန်တော်တို့တိတိယောက်ပြင်နေတာပံ့ပိုးပေးတာသုံးတရားကျွန်တော်တို့အခုချိန်ပြီမတွေ့ရသေးဘူးပေါ့နော်
ဟုတ်ကဲ့ခင်ဗျာကိုတင်ထူးအောင်ဒေါက်တာကလန်ဆမ်ဆောင်လီလိုင်းပေါ်မှာခဏနေပြီးတော့ခင်ဗျာကျွန်တော်တို့တော့ရှင်နေတဲ့ချုပ်ဆွေးနွေးမဲ့သူတွေဖိတ်ခေါ်ကြပါလေအရင်ဆုံးမိုက်ဤတင်စာမောင်ကိုဖိတ်ခေါ်ကြပါလေမိုက်ဤတင်စာမောင်ကတော့စစ်ဆန့်ကြီးတက်ကြွလှူရှားသူတူလည်းဖြစ်တဲ့ခါကျတော့စစ်ဆန့်ကြီးနဲ့ပတ်သက်ပြီးတော့မြို့ပေါ်ရီမှာဒီဥဆောင်လှူရှားနေတဲ့လူတွေတူပါအဲ့တော့ကျွန်တော်သိချင်တာကဒီကချင်မှာဖြစ်နေတဲ့ရခိုင်မှာဖြစ်နေတဲ့ဒုက္ခတွေအခြေအနေစီးပြဿနာတွေကိုတကယ်မြို့ပေါ်မှာရှိတဲ့လူတွေကရောတကယ်ကြကြနနသိတဲ့အခြေအနေရောက်နေပြီလားသိရောသိကြရဲ့လား
ဟုတ်ကဲ့ပါရှင်အခုဆက်လက်ဖြစ်တဲ့ဒီမော်ဒယ်ပေါ့ဒီဘက်မှာအမျိုးမျိုးဆက်လုပ်ကြည့်ရဲပေါ့လေးကြည့်ရဲတီးတဲ့အတိုင်းတာအနေနဲ့တော့တီးကြပါတယ်ဒါပေမဲ့စစ်ကိုထထဲဝင်ဝင်ဆန့်ကျင်ကြမလားလို့ပြောတဲ့အခါမှာစစ်ရဲ့ဒီချက်စုကျိုးတွေကိုတော့ဒီဘက်ကမြို့ပေါ်မှာလေကြားရေးတင်တယ်ဒီလေတိုက်ပြီးမခံစားရတဲ့အတွက်ပေါ့နော်ဒီစစ်ကိုဆန့်ကျင်ရေးကိစ္စမှာတော့သူတို့အနေနဲ့တထောင်ပြပါခဲ့တာလို့တော့မရှိဘူးဒါပေမဲ့ဒီမော်ဒယ်လေးနဲ့ခင်ထားတာကဒီ ဗီယက်နမ်မှာအမေရိကန်တွေဖြစ်ဆုံးသွားရတဲ့အကြောင်းရင်းကဒါအမေရိကန်တွေကိုယ်ကစိုက်ချင်လို့ပေါ့နော်ဆိုတော့အဲ့တော့သူတို့အနေနဲ့မြို့ပေါ်မှာနေခဲ့ပြီးရှိတော့လေအဲမြစ်ကြီးရဲ့တော့ကချင်ပြည်မှာဖြစ်နေတဲ့စစ်ပွဲတွေရခိုင်ပြည်မှာဖြစ်နေတဲ့ထိုးစစ်တွေအသေးတန်လို့နေရပြီးတော့တော်တော်ကြီးဖြစ်နေတယ်ကောနော်ထိုးစစ်တွေအများဆုံးရုပ်သိမ်းသွားဖို့တက်ဆိုရင်တော့ကျွန်တော်တို့မြို့ပေါ်မှာနေနေတဲ့ဒီလူတွေရဲ့စစ်ဆိုင်ကြီးလှုပ်ရှားမှုတွေစစ်ဆိုင်ကြီးဟောပြောမှုတွေရတယ်အင်တန်မှဖြစ်ရောက်တယ်လို့ယူဆတဲ့အတွက်ကျွန်တော်တို့အနေနဲ့တော့ဒီမှာရှိတဲ့ဒီနေရာကြီးပေါ့နော်တစ်နိုင်တစ်ပိုင်းအားဖြင့်တော့အများတန်းတော့ကျွန်တော်တို့ဒီပြည်ရေးစစ်ကိုအများတန်းဆန့်ကျင်နေတယ်ပြီးတော့မြန်မာတပ်မတော်ရဲ့တိုင်းနာဒေသတွေမှာထိုးစစ်တွေကျွန်တော်တို့အနေနဲ့အများတန်းဆန့်ကျင်နေပါတယ်ရှင်ဟုတ
်ကဲ့မတ်အီတန်ဇာမောင်တို့အခုဒီစစ်ဆိုင်ကြီးဆန္ဒပြလှုပ်ရှားမှုတွေဟောပြောပွဲတွေကျွန်တော်မကြကနာကျွန်တော်သတင်းတွေလုတ်ပါတယ်အဲ့တော့ဒီအရင်နဲ့ပတ်သက်လို့အာနာပိုင်ကြီးရဲ့သဘောထားရောဘယ်လိုရှိလဲအာနာပိုင်ကြီးဘက်ကထောက်ခံလားအာနာပိုင်ကြီးဘက်ကအနှောက်ယှက်ပြီးတာမျိုးရှိလားအာနာပိုင်ကြီးရဲ့သဘောထားဘယ်လိုများရှိပါလဲ
ဟုတ်ကဲ့အားလုံးကျွန်တော်ကြုံတွေ့ရတာကတော့အရင်အစိုးရခေါ်ပေါ့နော်အခုအစိုးရခေါ်ကသူစတာတက်လာကလေးကဒီရင်းချမ်းကြီးကိုလုပ်မယ်ဆိုပြီးတော့မှအဲစက်တဲထန်တန်ကိုကြီးကျော်ကြကြပေါ့တကယ်သူတို့လက်ထံမှာရင်းချမ်းကြီးကိုဘယ်လိုပြောက်ပြမယ်ဆိုတော့မှစက်တဲတန်တန်ကြီးကျော်တက်လာကြရတူတူပဲဒါပေမဲ့တကယ်ပုံဖော်မှုအပိုင်းကိုတွားကြည့်လိုက်လို့ဆိုရင်ပြည်သူလူထုအသက်အရှင်နေတဲ့ရှင်ဒီမောင်ရဲ့အတန်ကဒီပေါ့ဒီအထက်ကအစိုးရကြီးပေါ့မရောက်နိုင်ဖြစ်လေမလွမ်းနိုင်ဖြစ်လေဆိုတော့ဒီမောင်ကအစိုးရတော့အပိုကိတ်လုံးလုံးမရဖြစ်နေဆိုတော့ဒီမောင်အတွက်လုံးလုံးရတဲ့စိတ်ကလမ်းပေါ်ထွက်တာလည်းရှိတယ်ဆိုတော့ဒီမောင်ကအမြဲတမ်းဒီလမ်းပေါ်ကနေပေါ့နော်အစိုးရကအမြဲတမ်းပေါ့အော်ရှစ်ပြောဆိုတာပေါ့နော်တစ်ခါကမကြားတဲ့အောင်ဆောင်းလာလားတကယ်လို့မကြားတာလားမသိကြအောင်ဆောင်းလာလားတော့ဒါတော့ကျမတို့မသိဘူးဒါပေမဲ့အဲ့အတွက်အကျိုးဆက်မျိုးနဲ့ကျမတို့အမြင်နဲ့ပြန်ရတာကကျမတို့ရဲ့ဒီဘက်ကစစ်ဆန့်ကျင်ရေးလှုပ်ရှားမှုဒီစီးရဲစစ်တွေရက်သေးပါထိုးစစ်တွေရက်သေးပါလို့အမြင်နဲ့အော်လိုက်တိုင်းအဲ့ already ဒီအကုန်လုံးကပုံမှန်16ဒါမှမဟုတ်အခုဆိုရင်ပုံမှန်16ပေါ့နော်ရေးစီစီအနေနဲ့အများကြီးတက်ခင်ရတယ်ဒီချက်ကိုစိုးလာရင်905ခခွေလို့ပုံမှန်ဒီလိုတက်ခင်နေရတယ်တကယ်တော့ရေးချမ်းကြီးဆိုတာကဒီရေးချမ်းတိဆောင်မှုကအစိုးရကိုယ်တိုင်ကလည်းတော့အစ်စ်နဲ့လုံဆောင်နေတဲ့အချိန်မှာစီတူဒီရဲ့ participation အမြင်နဲ့ပြောင်းနေတယ်စီတူရဲ့အတန်ကိုအမြင်နဲ့ချက်လက်ခံထားရနေတယ်ပြီးတော့မှဒီရေးစီစီဥပဒေပေါ်တော့ဒီပုံမှန်18ဒီပုံမှန်19ဆိုတာကလည်းကျွန်တော်တို့ဒီနိုင်ငံရေးတက်ကြွလှုပ်ရှားတွေနိုင်ငံရေးဓမ္မတွေဒီနိုင်ငံရေးအတိုင်းဝိုင်းမှာဆိုရင်အမြင်နဲ့ပြဿနာဖြစ်နေတဲ့ဥပဒေပြပေါ့နော်ကျွန်မအနေနဲ့ခံယူထားတာကလူလက်ခွင့်ဆိုတာအင်မတန်မှကြီးကျယ်နေရတဲ့ရှင်လူလက်ခွင့်ကိုပေါင်ကက်ထားလို့မရဘူးဆိုတော့လူလက်ခွင့်မှာစီးနဲ့ကန်းလို့လုပ်ရမယ်လူလက်ခွင့်ကိုဥပဒေတင်ရမယ်ဆိုကြတဲ့ဒါလူလက်ကထောက်ဖို့ပြောဆိုခွင့်ဖြစ်နေတယ်လို့ကျမတို့မတတ်မှာပဲရှင်ဆိုတော့ကျမတို့တွေအမြဲတမ်းပေါ့နော်ရင်းချင်းတစ်ခါပြောတိုင်းဒီကတော့ကျမတို့ကအာဏာရှိတွေလည်းမဟုတ်ဘူးလက်ရှိကီဗီကြားထဲမှာအမြဲတမ်းပုံမှန်ဖြစ်နေတဲ့တွေလည်းမဟုတ်တဲ့အခါကျတော့ကျမတို့အတန်လေးကအစိုးရနားကိုကြားဖို့အရင်ခက်တယ်ဆိုတော့ကျမတို့ရဲ့ပါဝင်ခွင့်ကမင်းကအမြဲပြောနေကြတာဒီအတွက်ကျမတို့အမြဲဆင်ရတာဒီနေချေတော့မဟုတ်ဘူးအစိုးရကအမြဲပြလိုက်တဲ့လက်ဆောင်ကြီးကျမတို့ဒီငောင်းငါထားပြီးပြေးတယ်ကြောဒီနေ့လည်းကျမတို့ကြုံနေရတာပေါ့နော်
တော်
တော်များကြုံကြတာကတော့ဒီရေးစုအနေနဲ့အမြဲတားဆီးခံရတယ်ပေါ့
ဆ
ိုတော့ဒါကအစိုးရရဲ့ဒီပေါ့ဒီနောက်ပတ်စံပေါင်းများများစွာပေါ့နော်ပိန်းပေါင်းများများစွာနေချေရုပ်အခောက်ထဲပေါ်နေတယ်ပြောပြီးတော့မှဒီဒီရဲ့နေချေရုပ်အပေါ်မှာပူပေါင်းပါဝင်ခြင်းလို့အမြဲဆက်ဆက်ထားတဲ့အပေါင်းတွေပါရှင
်ဟုတ်ကဲ့ခင်ဗျကျွန်တော် note thread တူရှိပါတယ် slime bwekong slime bwekong ဆွေးနွေးမိများလို့ရပါတယ်ခင်ဗျ
ဟုတ်ကဲ့စစ်ချင်းနဲ့တညကလာပလုံးတော့ IDP တွေရှိနေမှာပဲအဲ့တော့စစ်မဖြစ်အောင်တော့အခုချိန်ကြီးတော့အတိခရဆဲတာလို့ပါတော့ရထားလာရကျွန်တော်ဖြစ်စေချင်တာကတော့ပင်လုံးညီလာခံကိုဆက်လက်ပြီးတော့27ရက်စစ်ပင်လုံးညီလာခံအဲ့ဒီညီလာခံကိုဆက်လက်ကျင်းပစေချင်တယ်အခုကညီလာခံလည်းမကျင်းပနိုင်လို့ဆိုတော့တကယ်တမ်းကျတော့ဒီလိုမျိုးကြီးကျယ်တဲ့ဟို IDP တွေအိမ်ပြန်နိုင်အောင်တော့စစ်မဖြစ်ရလေအောင်ဒီပင်လုံးညီလာခံမှာလည်းပဲတော့ဆွေးနွေးဖို့လူအတယ်လို့ကျွန်တော်မြင်တယ်။နောက်မဟုတ်ရင်တော့ဒီတိုင်းတိခရစေမေဆိုတာတော့ဒါတော့ဆင်ပြေမှာပါ။အခုကညီမပြောလို့လို့ဒီလူထုတွေကလည်းတော့ဆန္ဒပြတဲ့ချိန်မှာအစိုးရကလည်းတပ်မတော်ကိုညီညီမဆိုးလို့ပိတ်ပြနေတော့ပါလို့ရှိတော့27ရက်စုပြေလို့ညီလာခေါအမြန်ဆုံးကျင်းပပြီးတော့မှဘာလို့နိုင်မလဲဥပမာဟိုခွဲမခွဲခွဲရဆိုတဲ့ဥစ္စာတော့ဒါပြီးတော့မှခွဲထက်တိုင်းခွဲရှိတယ်ဆိုတဲ့ဥစ္စာတော့ကျွန်တော်တို့ကတခုမှမထည့်ခဲ့နဲ့အဲ့ဒါကနေစပြီးတော့မှဒီတိခရစေကြီးအထိတို့ပြုလုပ်နိုင်ထားတာရင်
အနေနဲ့တိတ္တာမယ်လို့ကျွန်တော်မြင်နေကြ။
ဟုတ်ကဲ့ခင်ကျွန်တော်တို့ဒီပေးစာတွေမှာလည်းအဲ့လိုပါပဲကျွန်တော်များပြောနေတာတော့နိုင်ငံရေးပြဿနာကိုအရင်ရှင်းရမယ်ဆိုတဲ့အခုဆိုရင်ပေးစာတစ်စောင်ဆိုရင် Do One Launcher သူကတော့တမရွေးသဘောထားမှာပြောင်းစီရတော့ပြင်းကြီးကြီးမရနိုင်ဘူးပြင်းကြီးကြီးရတော့မှဖြစ်မယ်အဲ့တော့လူဝဲပြရမှာပြင်းစစ်ကြီးရဲ့တရားခံမြန်မာတမရဖြစ်တဲ့ဆိုပြီးသူ့ရဲ့ပြီးစာမှာလည်းပြောပါတယ်အဲ့တခြားသောစာတော်များမှာလည်းအဲ့လိုပြောပါတယ်အဲ့တော့ဒေါက်တာဆလန်ကလမ်ဆမ်ဆောင်ကိုကျွန်တော်နောက်ဆုံးတစ်ခုမေးချင်တာကခုတဒေါက်တာကလမ်ပြောထားတဲ့အထက်မှာဒုက္ခတွေပြည်ပြန်ရေးကိုအဓိကထားမဲ့ bilateral ထိုးရေးပေါ့နော်အဲ့လိုမျိုးလုပ်တော့ဒါပေမဲ့နိုင်ငံရေးပြဿနာကိုမဖြေရှင်းနိုင်မနဲ့ဒုက္ခတွေပြည်ပြန်ရေးကတော့တကယ်တမ်း realistic ဖြစ်နိုင်ပါမလားအဲ့ဒါလေးကျွန်တော်တို့တိုးတိုးလေးဖြည့်ပြပါခင်ဗျာ
โอเคไอ้ bilateral ကိုကျွန်တော်တို့ပြီးတဲ့နောက်မှာဒီ NC လမ်းကြောင်းကိုတွားဖို့ဆိုတာနိုင်ငံရေးလမ်းကြောင်းဖြစ်ပါတယ်ဒါဆိုအဲ့ဒီနိုင်ငံရေးလမ်းကြောင်းပေါ်မှာကျွန်တော်တို့အဲတိုင်းတာတွေလိုချင်တဲ့ federal ပြည်ထောင်စုကြီးပေါ်လာရင်တော့အားလုံးအဲ့မှာဟိုပြီးသွားမှာဖြစ်ပါတယ်ဆိုတော့ကျွန်တော်အဲ့လိုခင်ဗျူးစတဲ့ယူကြည့်ပါတယ
်โอเคအခုနောက်ကဒေါက်တာကလမ်ဆမ်ဆောင်တို့ကြိုးပမ်းနေတဲ့bilateral ဖြည်းပေါ့ NCA မှာအဆင်မဟုတ်သေးတဲ့ bilateral ဖြည်းရအောင်ဘယ်လောက်ထိဖြစ်နိုင်လဲခင်ဗျာတက်မတော်ကတော့ NCO ပဲသူကခံရက်ပြီးပြောနေတာ哦
ဟုတ်တယ်အဲ့ဒါကြောင့်မို့တက်မတော်က NCA ထိုးဖို့ကပိကဝတ်ပါမှ bilateral ထိုးမယ်ဆိုတဲ့ကျိုးဆိုချက်ကတော့ဒါ bilateral မဖြစ်ဖို့များနဲ့ဘက်ကိုတွားနေတယ်ဆိုတာကျွန်တော်တို့အဲ့လိုဟိုကျွန်တော်မြင်တာပေါ့အဲ့ဒီကိစ္စပေါ့
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒဲဒီလိုက်အစီအစဉ်အချိန်ဆက်သွားလို့ပါအခုပါဝင်ဆွေးနွေးပြီးတဲ့ဒေါက်တာကလမ်ဆန်ဆောင်ဦးတင်ထွန်းအောင်နဲ့ကျွန်တော်တို့ရရှိနေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒဲဒီလိုက်အစီအစဉ်ကိုတော့ဒီမှာပဲကျွန်တော်ဝင်ပြပါခင်ဗျာ